ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကစစ်ကောင်စီတပ်သား80ကျော်ဟာအာရခတပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုမနေ့ကထွက်ပြေးလာတယ်လို့ဘင်္ဂလားသတင်းဌာနတွေမှဖော်ပြထားပါတယ်။သူတို့တွေလက်ရှိအခြေအနေဘယ်လိုရှိနေပါလဲ။ဒီသတင်းရန်ကုန်ကပေးဖို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ။
မြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ဝင်80ကျော်ဟာမေလ9ရက်နေ့မနက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်ခုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် New Age သတင်းဌာနကဖော်ပြပါတယ်။အာရခတပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းကနေထွက်ပြေးခုလုံလာတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပေမဲ့ဘယ်စခန်းတွေကလဲဆိုတာတိတိကျကျဖော်ပြထားတာမရှိပါဘူး။မြန်မာတပ်ဖွဲ့ဝင်80ကျော်ဝင်ရောက်ခိုးလုံလာတဲ့ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုချုပ်မနူးခပီယာကအတိအပြုပြောဆိုထားတယ်လို့ဆိုပါတယ်။လက်နက်ခဲယံတွေကိုင်းဆောင်လာတဲ့နေသားဆောင်ရဲတပ်ဖွဲ့ကအရာရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာစစ်လေနစင်းနဲ့နတ်မြစ်ကိုမနေ့10နာရီ15မိနစ်ဝန်းကျင်မှာဖျက်ကျော်လာပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေထံမှခိုးလုံခွင့်တောင်းခံခဲ့တာလို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်း AA နဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးတာမေလပထမသတင်းပတ်မှာ2ချိန်ရှိပြီလို့ပြောပါတယ်။ပြီးခဲ့တဲ့မေလ3ရက်နဲ့4ရက်နေ့မှာလည်းစစ်ကောင်စီတပ်သား40ကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ပါတယ်။ဒါကြောင့်မေလ5ရက်ထွက်ပြေးခိုလုံသူတွေနဲ့ပါပေါင်းရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဒီသတင်းပတ်အတွင်းမှာတွင်140နီးပါးရှိသွားပါပြီ။ကောက်ဆက်ပါစာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တို့ကတော့ဒီလူတွေကိုဘယ်မှာထိမ့်သိမ့်ထားလဲအတိအကျသိနိုင်ဖို့ခက်တယ်လို့ပြောပါတယ်
။ဘယ်လိုကြားတာမှာလဲအဲ့လိုကြားဖို့တော့မှာတော့မမြင်ရဘူးမော။ဘယ်မှာမမြင်ကြတာနည်းလူတွေတော့မောင်းတာလို့ပြောတာ။အဲ့ဟောက်တယ်ဒါပေမဲ့ဒုက္ခကနာနာမဟုတ်တယ်လည်းဒါပေမဲ့သူတို့မှာဆက်ကန်မှာကွန်ဆန်တော့တိုင်းမှာရှိမလား။သောစဉ်ကလည်းနာဝရှိလေတက်မှတက်ခရင်ရှိမှာပြန်ရှိမှာတက်ခရင်အဲဒီလိုဒီလိုဒီမှာဒီကားလေးဒီလိုအဲဒီမှာပါတယ်အဲဒီကြတာတော့မသိဘူးမှမစကောင်းတာစကားလုပ်ကြတာ
သူတို့ကိုဘယ်လိုဆက်လုပ်မလဲဆိုတာဘင်္ဂလားအာဏာပိုင်တွေဘက်ကမပြောသေးပါဘူးစစ်ကောင်စီကလည်းထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိဒီစစ်ကောင်စီတပ်သားတွေထားတဲ့နေရာကိုလုံခြုံရေးတင်းကျပ်ထားတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်သတင်းဌာနတချို့မှာစစ်ကောင်စီတပ်တွေထံကလက်နက်တွေသိမ်းယူထားတယ်လို့ဖော်ပြပေမဲ့မျက်မြင်တွေကတော့လက်နက်တွေသေးဆောင်လာတာသတိမထားမိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီနဲ့ AA တို့အကြတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်သားတွေရောနေခြားဆောင်ရဲတပ်ဖွဲ့ဝင်တွေပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမကြခဏဆိုသလိုထွက်ပြေးခိုလုံနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ဝင်ရောက်ခိုးလုံလာသူတွေတဲက288ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကစစ်ကောင်စီထံပြီးခဲ့တဲ့ AB 25ရက်နေ့မှာပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။ရခိုင်မှာ AA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ချိန်မှာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုးလုံလာတဲ့စစ်ကောင်စီတပ်သားနဲ့သူတို့မိသားစုဝင်610ကျော်ကိုဒီနှစ်ထဲမှာမြန်မာဘက်ကိုပြန်လည်ပို့ဆောင်ထားပြီးဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင်။